AWR ညလင်းချင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ3ရက်မြန်မာတက္ကီ1383ခုနှစ်တပိုရဲလာဇန်3ရက်ကြာသပတေးနေ့ညလင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11623ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရစ်ယာန်သာသနာအစီအစဉ်စံပြအိမ်တော်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်ဆိတ်ရွှင်နှင်းချင်းဟာကိုခန္ဓာကိုစမ်းမာစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာသောတာရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တတ်လိုက်ပါရရှင်။သောတာရှင်များရှင်ဝိညာဉ်တော်စာပေဆိုတာလူမျိုးတိုင်းအဆင့်တမရွေပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါရရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စာပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့အိမ်တော်အတွက်ရွေးချယ်ပြင်ဆင်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးဒုတိယပိုင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မြို့ကြီးများမှာကြက်ကြက်တဲတဲဆုယုံပြီးကြီးမြောင်းတဲ့အိမ်ခန်းတွေမှာဆုယုံပြီးတော့အတူတကွနေထိုင်ဖို့ဘုရားသခင်အလိုတော်မဟုတ်ပါဘူး။အစဦးမှာကျမတို့ရဲ့မိဦးဖဦးကိုဘုရားသခင်ကအင်မတန်မှလှပတဲ့ပတ်ဝန်းကျင်မှာထားရှိတော်မူပြီးကျမတို့ကိုလည်းအဲ့ဒီလိုရှိစေလိုတော်မူပါတယ်။ကျမတို့ဟာဘုရားသခင်ရဲ့အလိုတော်နဲ့ပုံမနိကတ်စွာအသက်ရှင်လေကျမတို့ရဲ့ကိုယ်စိတ်နှလုံးသုံးပါးရဲ့ကျမ်းမာရေးဟာလည်းပုံမပြည့်စုံလာပါလိမ့်မယ်။တန်ဖိုးအင်မတန်ကြီးတဲ့တိုက်ခန်းတွေမှာအင်မတန်မှအဖို့ထိုက်တန်တဲ့ပရိဘောဂတွေကိုအသုံးပြုပြီးဇိမ်ခံအသုံးဆောင်မြောက်များစွာနဲ့နေထိုင်ခြင်းဟာကျမတို့အတွက်လိုအပ်တဲ့ကျမ်းမာပျော်ရွှင်ပြီးလှုပ်လှုပ်ရှားရှားရှိတဲ့အသက်တာကိုမဖန်ကြီးနိုင်ပါဘူး။လူသားတွေမှာအမှုမြတ်ဆုံးသောလုပ်ငန်းကိုလှုပ်ဆောင်တော်မူဖို့သခင်ခရစ်တော်ဟာဒီလောကကိုဆင်းသက်တော်မူခဲ့တယ်။ဒီဘဝမှာအကောင်းဆုံးအသက်တာကိုဘယ်လိုနေထိုင်ရမယ်ဆိုတာကိုကျမတို့ကိုပြသဖို့အတွက်ကိုတော်ဟာဖျားသခင်ရဲ့ကိုယ်စလဲတော်အဖြစ်ဒီလောကကိုကြွဆင်းလာတော်မူခဲ့ပါတယ်။ထာဝရဘုရားကမိမိသားတော်အတွက်ဘယ်လိုအခြေအနေမျိုးကိုရွေးချယ်တော်မူပါသလဲ။ဂါလိလဲတောင်ကုန်းမှာတသီးတခြားတည်ရှိတဲ့အိမ်တစ်လုံးတစ္ဆာရှိပြီးမိမိတို့ရဲ့ဝန်ရေးကိုရိုးသားစွာရှာဖွေစားတောက်နေတဲ့မိသားစုဝါကြွားခြင်းမရှိတဲ့အသက်တာဘဝရဲ့အခက်ခဲတွေကိုနေ့စဉ်ရင်ဆိုင်ရပြီးမိမိကိုယ်ကိုငြင်းပယ်ပြီးတော့စနစ်တကျရှိတဲ့စိတ်ရှိပြီးမိမိတို့ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေကိုကြေကြေပြွန်ပြွန်ပြုလုပ်ကြတဲ့သူတွေကျန်းစာကိုဖွင့်ပြီးမယ်တော်နဲ့အတူတမန်ကျန်းစာကိုနေ့စဉ်လစ်လာဖတ်ရှုခြင်းနာနဲ့အာယုံဦးနဲ့ညနေစည်းစာအချိန်မှာစိမ့်လန်းတော့စိမ့်လန်းတဲ့မျက်ခင်းပြင်မှာတဘာဝတရားရဲ့တန်ရှင်းလှပမှုဖျားသခင်ရဲ့ဖန်ဆင်းခြင်းနဲ့ကိုတော်ရဲ့မဆာကူညီမှုတွေကိုလေ့လာသုံးသပ်ခြင်းတို့ဟာသခင်ခရစ်တော်ရဲ့ငယ်စဉ်အသက်တာတော်ရဲ့အခြေအနေနဲ့အခွင့်အရေးတွေဖြစ်တော်မူခဲ့တယ်။လောကမှာရှိတဲ့အကောင်းဆုံးနဲ့အမှုမြတ်ဆုံးသောသူတို့ရဲ့အသက်တာတွေမှာလည်းအဲ့ဒီလိုပဲဖြစ်တယ်။အာဗြဟံ၊ယာကုပ်၊ယောသ၊မောရှေ၊ဒါဝိဒ်နဲ့အေလိယားတို့ရဲ့အသက်တာကိုပြန်လည်လေ့လာကြည့်ပါသူတို့ခေတ်နောက်ပိုင်းဒီလောကမှာအမောမြတ်ဆုံးနဲ့အတန်ရှင်းဆုံးဖြစ်ပြီးလောကအတွက်မိမိတို့ရဲ့ခေတ်ကာလမှာအများဆုံးအကျိုးပြုခဲ့တဲ့သူတွေရဲ့အသက်တာတွေကိုပြန်လည်လေ့လာကြည့်ဖို့လိုအပ်ပါတယ်ဘယ်သူဟာကြည်လက်တော်ရွာမှာကြီးပြင်းလာခဲ့သလဲသူတို့ဟာလောကရဲ့ချမ်းသာကြွယ်ဝမှုတွေနဲ့ကင်းကွာခဲ့ကြတယ်သူတို့ရဲ့ငယ်စဉ်ဘဝကိုအပျော်အပါးမှာမနစ်မြုပ်ခဲ့ကြဘူးလူအမြောက်အများဟာဆင်းရဲပြီးယုံကံခဲ့ကြရတယ်။သူတို့ဟာငယ်စဉ်ကပင်အလုတ်လုတ်ခဲ့ကြရပြီးအပြင်လေတုမှာပင်ပန်းစွာလှုပ်ရှားလှုပ်ကန်ခြင်းကြောင့်အဲ့ဒီလူတွေဟာခွန်အားကြီးထွားလာခဲ့ကြတယ်။သူတို့ဟာမိမိကိုယ်ကိုအားကိုးခဲ့တဲ့အတွက်ကြောင့်ရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေဆင်းရဲမှုတွေကိုရင်ဆိုင်လာတတ်ကြပြီးအဲ့ဒီကနေတဆင့်ခွန်အားနဲ့ခန္ဓာရည်ကိုရရှိခဲ့ကြပါတယ်။သူတို့ဟာမိမိကိုယ်ကိုအားကိုးတက်လာကြတယ်လောကရဲ့အပေါင်းဖော်တွေမှကင်ဝေးပြီးတဘာဝရဲ့ပျော်ရွှင်စရာတွေနဲ့စစ်မှန်တဲ့အပေါင်းဖော်တွေနဲ့ကြီးပြင်းလာခဲ့ကြတယ်သူတို့ဟာရိုးသားကြပြီးအယယာမှာချုပ်တီးမှုရှိခဲ့ကြတယ်သူတို့မှာစီကံရှိပြီးစိတ်ဓာတ်ခိုင်မာတည်မြဲခဲ့တယ်တာဝန်ရှိလာတဲ့အခါမှာကိုယ်ကာယနဲ့စိတ်ဓာတ်ကြံ့ခိုင်မှုစိတ်ထားမြင့်မြတ်ပြီးအစည်းအဝေးတွေရင်းဆွဲချမှတ်နိုင်ပြီးတော့အပြစ်တွေရဲ့စုံစမ်းခြင်းကိုလည်းငြင်းပယ်ခဲ့ကြပြီးဒီလောကအတွက်ကောင်းကျိုးကိုပြုပြီးစံနမူနာကောင်းတွေဖြစ်ခဲ့ကြတယ်။မိမိတို့ရဲ့သားသမီးတွေကိုပေးနိုင်တဲ့အမျက်ဆုံးအမွေအနှစ်မှာကျန်းမာတဲ့ကိုယ်ကာယစုံလင်တဲ့စိတ်ထားနဲ့မြင့်မြတ်တဲ့အကျင့်တို့ဖြစ်ပါတယ်။အသက်တာအောင်မြင်မှုတွေအတွက်အလိုအဆုံးသောအရာတွေကိုသိရှိနားလည်တဲ့လူတွေဟာပညာအရှိဆုံးသူတွေဖြစ်ပါလိမ့်မယ်။သူတို့ဟာအိမ်တော်တစ်ခုကိုတည်ဖို့ရွေးချယ်တဲ့အခါမှာအဲ့ဒီအရာတွေကိုဥထိတ်ထားကြပါလိမ့်မယ်။လူသားတို့ရဲ့လက်ရာတွေကို
လူသားတို့ရဲ့လက်ရာတွေကိုသာမြင်ရပြီးမိမိတို့ရဲ့အကြံအမြင်တွေဟာအပြစ်ပြုလုပ်ဖို့အမဲလှုပ်ဆော်ခြင်းကိုခံရခြင်း၊ဆူညံမှုတွေနဲ့စိတ်ရုပ်ထွေးမှုတွေကြောင့်ပင်ပန်းနွမ်းနယ်မှုတွေကိုဖြစ်စေခြင်းနဲ့မှတည်နေမဲ့အစားဖျားသခင်ရဲ့လက်ရာတို့ကိုမြင်ရတဲ့နေရာကိုသွားရမယ်။တဘာဝရဲ့တာယာလှပမှုမှာစိတ်ရဲ့ငြိမ်သက်ခြင်းကိုရှာဖွေရမယ်။စိမ့်နာတဲ့မျက်ခင်းပြင်တွေနဲ့တောင်ကုန်းတွေမှာမျက်စိကျပြီးမြို့ကြီးတို့ရဲ့ဖုံမှုန့်တွေနဲ့မိကိုတွေမှာကင်းရှင်းနေတဲ့တိမ်ပြာတွေကိုကြည့်ပြီးတော့ကောင်းကင်ရဲ့လေကောင်းလေတန့်ကိုရှုရှိုက်ခန်းစားကြည့်ရမယ်။မြို့ကြီးတွေရဲ့ဆွဲဆောင်မှုတွေမှာကင်းဝေးတဲ့အရာကိုသွားပြီးမိမိရဲ့သားသမီးတွေကိုအဖို့ပြုကသူတို့ကိုဘုရားသခင်ရဲ့လက်ရတော်များအကြောင်းသွန်သင်ပြီးတော့တစ္ဆာရှိပြီးအကျိုးပြုတဲ့အသက်တာတွေနဲ့နေထိုင်သွားနိုင်ဖို့ဆုံးမလွန်ပြကြရပါမယ်ဆိုတဲ့အကြောင်းကိုသောတာရှင်များအနေနဲ့နားထောင်ရခြင်းဖြင့်သောတာရှင်များကိုဖျားရှင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြစေသည်သာမကကျမ်းမာခြင်းဒုက္ခနဲ့လည်းပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရရှင်
나예나고라이카로샤토알라로카시세냐다예무세이피야고도와가예뇨빠게레피야고레롱와마티로바도다모하며서세이테타가아타세네드시라게아피몽나이라이레자레피쿠로니게레ဘောကမျိုးမိကိုတို့မိုင်းမဲ့ခြင်းများကိုပြင်းနိုင်သောလုံးလုံးနေတယ်ဒါပေမဲ့နောက်ဆုံးတော့ခြေကွက်ခြင်းနဲ့သာတွေ့ကြည်ရအခုတော့လေလေငါရဲ့ဘဝမှာနောက်နာရပြီယေရှုရှင်ထံပြန်လာစေကကယ်တင်ရှင်ဤသွေးတော်ပြည့်စေကျော်လို့သာလို့လေဒီငါရဲ့အပြင်းကဲတော့ရတဲ့တဖန်ဖြစ်ကကောင်းပြောင်းလဲပြီးယေရှုရှင်ဤမြစ်တော်ကြာချာမြင့်ခြင်းရာကရဲ့သက်တာမှာစိတ်ချမ်းသာ
သောတာရှင်ဓမ္မမိတ်ဆွေများရှင်လန်းချမ်းမြေတော်မူကြပါစေ။သောတာရှင်များခင်ဗျာကျွန်တော်တို့တွေဟာသူတစ်ပါးအတွက်ကောင်းတာလုပ်ပေးပြီးကုညီတက်ကြပေမဲ့ကျွန်တော်တို့ရဲ့မျက်နှာအသွင်ပြင်မှာတော့ပြုံးရင်နိုင်ခြင်းမရှိကြတာကြောင့်ကျွန်တော်တို့ရဲ့စေတနာဟာအရာမထင်ဖြစ်တတ်ပါတယ်။ကျွန်တော်တို့ရဲ့လှုပ်ဆောင်မှုနဲ့အမှုရာဟာညီမျှနေဖို့လိုအပ်ပါတယ်။ခုချိန်မှာတော့စေတနာစိတ်ထားနဲ့ပြုပါဆိုတဲ့ခေါင်းစဉ်လေးနဲ့အတူတကလေ့လာကြပါစို့။ရှိဥစွာကျမ်းစာတော်မြတ်ကိုနှလုံးသွင်းကြပါစို့ယောမဩဝါဒစာခန်းကြီးစနစ်အငယ်8မဆတနာခြင်းမှုကိုပြုတော်သူသည်စေတနာစိတ်နှင့်ပြုစေမိษွေမှာလှုပ်ဆောင်ဖို့ရန်အတွက်တာဝန်တစ်ခုရှိပါတယ်ဒါကတော့မိษွေရဲ့အနီးဝန်းကျင်မှာရှိတဲ့လူများအားလုံးရဲ့ပျော်ရွှင်ရေးအတွက်လှုပ်ဆောင်ရမှာမိษွေဟာဝမ်းမြောက်ဝမ်းသာကြီးစွာနဲ့မခံယူမချင်းမိษွေရဲ့ခံစားချက်ထဲမှာကိုယ်တိုင်ပျော်ရွှင်ခြင်းရရှိဖို့ရန်နဲ့အတကင်းစင်မှုကိုပြုစုဖို့ရန်တို့ကိုလုံနေရအောင်မှာဖြစ်ပါတယ်။ပြည့်ရပြုခြင်းမပါတဲ့ပျော်ရွှင်ခြင်းဟာခရိယန်ကျေးဇူးတော်များမှာတစ်ခုအပါဝင်ဖြစ်ပါတယ်။မိတ်ဆွေစိတ်ကိုပြာများစေအောင်မျက်နှာပြင်ဒေါသရိပ်လွန်းစေရအောင်နေ့စဉ်ဘဝမှာစိတ်ညစ်စရာတောကများကိုမွေးမထားပါနဲ့။ဒီလိုမိတ်ဆွေပြုမယ်ဆိုရင်မိတ်ဆွေမှာစိတ်တူစရာစိတ်အနှောက်အယှက်ဖြစ်စရာအမြဲရှိနေပါလိမ့်မယ်။ဘဝဟာကျွန်တော်တို့လှုပ်တယ်လို့ရောက်လာတတ်ပါတယ်။ကျွန်တော်တို့မျှော်လင့်တယ်လို့လည်းဖြစ်လာတတ်ပါတယ်တကယ်လို့ကျွန်တော်တို့ဟာဝမ်းနေရခြင်းနဲ့ဒုက္ခကိုသာကြည်နေမယ်ဆိုရင်တကယ်လို့ကျွန်တော်တို့ဟာအခက်အခဲအသေးကလေးကိုပုံကြီးချက်တက်ပြီးချက်တက်တဲ့စိတ်ကိုမွေးထားမယ်ဆိုရင်ကျွန်တော်တို့ရဲ့အတွင်းနဲ့စကားအပြောအဆိုကိုဖန်ဆားတဲ့ထိုအရာမျိုးကိုမြားစွာတွေ့ရအောင်မှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဟာတောက်ပတဲ့အရာတွေရှိတဲ့ဖက်ကိုသာမျှော်ကြည့်နေမယ်ဆိုရင်ကျွန်တော်တို့မှာပျော်ရွှင်ခြင်းဝမ်းမြောက်ခြင်းရရှိလာဖို့ကျွန်တော်တို့ရဲ့အလုံအလောက်ရှာဖွေခြင်းမှာအလုံအလောက်ရရှိပါလိမ့်မယ်ကျွန်တော်တို့ပြုံးပြမယ်ဆိုရင်သူတစ်ပါးလည်းပြန်ပြုံးပြလာပါလိမ့်မယ်ကျွန်တော်တို့ဟာတာယာရှင်လန်းတဲ့စကားကိုပြောဆိုမယ်ဆိုရင်သူတစ်ပါးတွေလည်းထိုနည်းတူပြန်ပြောလာပါလိမ့်မယ် လူကိုအစွန်းတစ်ဖက်ကနေအခြားအစွန်းတစ်ဖက်ကိုတွန်းလွှင့်ဖို့ရန်အတွက်စာရမဏဟာလိလာနေပါတယ်။အလင်းရဲ့သာသမီများဖြစ်ကြတာကြောင့်ဘုရားသခင်ဟာကျွန်တော်တို့ကိုအမှောင်တွင်းကနေကိုရော့ရဲ့အံ့ဖွယ်အလင်းထဲကိုခေါ်ယူတော်မူခြင်းကြောင့်ကိုရော့ကိုချီးမွမ်းနိုင်ဖို့ရန်အတွက်ကျွန်တော်တို့မှာချမ်းမြေ့ပျော်ရွှင်ရတဲ့စိတ်ဓာတ်ကိုပြောထောင်ပေးတော်မူပါလိမ့်မယ်။မြေအောက်ခန်းထဲကိုမိတ်ဆွေဝင်ကြည့်ပါ။မိတ်ဆွေဟာအမှောင်ကိုကောင်းကောင်းစကားပြောနိုင်ပါလိမ့်မယ်။ငါမမြင်တော့ဘူး။ငါမမြင်တော့ဘူး။ဒါပေမဲ့လင်းကျင်းနေတဲ့အထက်ခန်းမကိုပြန်တက်လာခဲ့ပါ။မိတ်ဆွေဟာအမှောင်ကိုတိဖို့မလိုတော့ဘူး။ဒါကြောင့်ခရစ်တော်ရှိတဲ့နေရာကိုလှမ်းခဲ့ပါ။အလင်းထဲမှာတင်ရှိနေပါလိမ့်မယ်။ကြိုးစားနေတဲ့ခရစ်ယာန်ဟာယေရှုနဲ့ယေရှုထံမှာနီးရှာဖွေယူပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ခရစ်ယာန်တယောက်ဖြစ်လို့မယ်ဆိုရင်ခရစ်တော်နီးတူဖြစ်ရပါမယ်။ယေရှုမှာလှိုက်လှိုက်လဲလဲလိုလိုလားလားအမှုဆောင်ခြင်းကိုတောက်ပလင်းလက်တဲ့ဘာသာရေးဖြစ်နေပါတယ်။ခရစ်တော်မှာအလင်းနဲ့ငြိမ်သက်ခြင်းဝမ်းမြောက်ခြင်းဟာအစဉ်ထာဝရရှိနေပါတယ်။သောတာရှင်အားလုံးပေါ်ထာဝရဘုရားသခင်ကောင်းခြင်းမေလာတွန်လောင်းချပေးပါစေ။အာမင်။
တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတားမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီကနေ့အောင်ပွဲဆင်ခဲ့တဲ့ဒံယေလရဲ့ပုံသက်သေဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်သောတာရှင်များရှင်ဘုရားသခင်ပေးသနာတော်မူတဲ့အမအစအားဖြင့်သာလေကတွင်းရဲ့လိုလားမှုကိုဖြည့်ဆည်းပေးစေတဲ့စုံစမ်းခြင်းတကူကိုကျော်လွှားအောင်မြင်နိုင်မှာဖြစ်တယ်။လွတ်မြောက်နိုင်တဲ့နီလန်းရှိကြောင်းဖျားသခင်ဂတိထားတော်မူတဲ့စုံစမ်းနောက်ဆက်ခြင်းအသည်းအသည်းမှာလူအများအဘဲကြောင့်ကြဆုံနေကြပါသလဲ။အကြောင်းကတော့အဲ့ဒီသူတွေဟာထာဝရဖျားသခင်ကိုမကိုးစားကြပါဘူး။လုံခြုံမှုကိုဖြစ်စေဖို့စီစဉ်ပေးထားတော်မူတဲ့နီလန်းတွေကိုသူတို့အသုံးမပြုကြပါဘူး။မှားရွေးတဲ့ကတွင်အလိုလိုက်ခြင်းကိုဖြစ်စည်းဖို့ပေးတဲ့ဆင်ခြေတွေဟာဖျားသခင်ရှေ့တော်မှာအရာမရောက်ပါဘူး။ဒံယေလဟာမိမိမှာရှိတဲ့အစွမ်းစာတွေကိုတံပိုးထားပေမဲ့မကိုးစားပါဘူး။မိမိကိုလုံလုံမိခိုပြီးမိမိထံသို့နှိမ်ချတဲ့စိတ်နဲ့ချီးကပ်တဲ့သူအပေါင်းကိုထာဝရဖျားသခင်ကဂတိထားတော်မူတဲ့တကူတော်၌သာ သူကိုးစားပါတယ်။ရှင်ဘီရင်စားတဲ့အစားစာရှင်ဘီရင်တောက်တဲ့အရည်တွေကိုစားသုံးခြင်းဖြင့်မိမိကိုယ်ကိုမညစ်ညမ်းလို့ဒီမှာဓာရီလရဲ့ဆန္ဒပဲဖြစ်တယ်။အကြောင်းကတော့အဲ့ဒီအစားစာတွေဟာကိုယ်ကာယခွန်အားကိုမတိုးပွားစေနိုင်ုံသာမကပါဘူး။စိတ်ပိုင်းဆိုင်ရာစဉ်စားတွေးခေါ်မှုတွေကိုလည်းမထက်မြက်စေသည်ကိုသူသိထားတယ်။သူဟာအရက်မတောက်ပါဘူး။တဘာဝအတိုင်းမဟုတ်တဲ့အားကြွဆေးတွေကိုမတုံးဆောင်ပါဘူး။စိတ်ကိုထုံထိုင်းစေတဲ့အရာအားလုံးကိုသူရှောင်ခဲ့တယ်။ဒါကြောင့်ထာဝရဘုရားသခင်ဟာသူ့ကိုအထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစေဖို့ထိုးတွင်းပြီးနားလည်နိုင်တဲ့ဉာဏ်တတ္တိကိုပေးသနာတော်မူတယ်။ဖော်ပြချက်မြင်နိုင်စွမ်းတဲ့အိမ်မက်ကိုနားလည်နိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံစေပါတယ်။ချုပ်တီးချင်းအကျင့်ကိုတိတိကျကျကျင့်ဆောင်တတ်အောင်သူ့ကိုငယ်စဉ်တောင်ကြီးကလေးဘဝကမှစပြီးမိဘတွေကလက်ကျင့်ပေးခဲ့ကြပါတယ်။တဘာဝတရားနဲ့ကျင့်ကြံပြုမူရမှာဖြစ်ကြောင်းအစားအသောက်ဟာကိုယ်စိတ်နဲ့ကိုယ်ကျင့်တရားဆိုင်ရာတဘာဝကိုဓာတ်ရိုက်ဩစာတက်ရောက်မှုရှိကြောင်းမိမိ၌ရှိတဲ့အစွမ်းအစတွေကိုဖျားသခင်အတွက်အသုံးပြုရမှာဖြစ်ကြောင်းသူ့ကိုမိဘနှစ်ပါးကတုံ့တင်ထားတဲ့အတွက်ကြောင့်ဒံယေလဟာအဲ့ဒီအရာအားလုံးကိုဖျားသခင်ပေးသနာတော်မူတဲ့စုကျေးစုတွေအဖြစ်မှတ်ယူပြီးတော့ထိခိုက်ပျက်စီးမှုမရှိအောင်ကာကွယ်ထားဖို့နှလုံးသွင်းထားပါတယ်။အဲ့ဒီလိုမိဘတွေကတုံ့တင်ထားခြင်းကြောင့်သူဟာဖျားသခင်ရဲ့ပြညတ်တော်တွေကိုမြောက်စားပြီးရိုသေကိုင်းဆိုင်ခဲ့ပါတယ်။ကျွန်ဘွားရောက်ခါစနှစ်တွေမှာဘယင်းနန်းတော်နဲ့ရောသီလကြောင့်အယူဝါဒနဲ့ရောဘာဟီရဝါဒနဲ့ရောရင်ဒီအကျုံးဝင်စေတဲ့ဒုက္ခတုခတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဘဟုတုတ္တဟာသူ့ကိုအစာအတော့ကင်းစေတဲ့အသက်တာရိုးသားကြိုးစားတဲ့အသက်တာတွေနဲ့တင့်တင့်လျော့ပစွာနေထိုင်အသက်ရှင်နိုင်အောင်အမှန်တကယ်ပြုပြင်ပေးတဲ့ထူးဆန်းတဲ့အကြောင်းတကြောင်းတော့မဖြစ်နိုင်ပါဘူး။မကောင်းမှုပတ်ဝန်းကျင်မှာအဲ့ဒီလိုအသက်ရှင်နေထိုင်ခဲ့ရပေမဲ့ဇာရိတ္တမန်တိုင်ဖောက်ပြန်ခြင်းမရှိဘဲသူကျဉ့်ခံနိုင်ခဲ့ပါတယ်။အစာအစာကိုချိုးချံစွာစားသုံးခြင်းဖြင့်ရရှိခံစားရတဲ့အကျိုးကျေးဇူးတွေကိုဒံယေလနဲ့အဖော်တို့ရဲ့အတွေ့အကြုံကထင်ရှားစွာဖော်ပြနေပါတယ်။အသက်တာကိုတန့်စင်အောင်မြင့်တင်တဲ့အခါမှာဖယားရှင်နဲ့အတူပူပေါင်းဆောင်ရွက်သူတွေအပေါ်ဖယားသခင်ရဲ့သဘောထားကိုလည်းသူတို့ရဲ့အတွေ့အကြုံကဖော်ပြနေတယ်။အဲ့ဒီလူတွေဟာထာဝရဖယားသခင်အတွက်ဂုဏ်ယူစရာတစ်ခုဖြစ်ုံမကပါဘူး။ဘာဘူးလုံးနန်းတော်မှာတောက်ပတ်ထွန်းလင်းနေတဲ့အလင်းတွေဖြစ်ကြတယ်။ခရိယန်ချုပ်တီးချင်းဆိုင်ရာအဖို့တန်အလင်းတွေကိုစုစည်းပြီးကျမ်းမာရေးစည်းမျဉ်းတွေနဲ့အသက်ရှင်နေထိုင်ကြဖို့ကျမတို့တူးစီကိုတောင်းဆိုနေတဲ့ဖယားသခင်ရဲ့မိန့်တော်မူသံကိုလည်းဒီအဖြစ်အပျက်ထဲမှာကြားနေပေးရမှာဖြစ်တယ်။တကယ်လို့သာဒံယေလနဲ့အဖော်တွေဟာအဲ့ဒီဘာဘူးလုံးအရာရှိတွေနဲ့အယော့အတင်လှုပ်ပြီးဖိအားပေးမှုကိုလက်မြောက်ရှုံပေးပြီးတော့ဘာဘူးလုံးရိုးရာဒလင့်နဲ့အညီစားတော့ခဲ့ကြမယ်ဆိုရင်ဘယ်လိုဖြစ်လာမလဲကျမ်းမာရေးစည်းမျဉ်းကိုတစ်ချက်ကလေးကျူးလွန်ယုံနဲ့သူတို့ရဲ့အမှန်တရားကိုသိတဲ့စိတ်ဟာအာနေသွားယုံတာမကဘူးအမားကိုယွံတဲ့စိတ်ဟာလည်းပြင်းထန်ခြင်းမရှိတော့ပါဘူးကတွင်တောင့်တမှုကိုအလိုလိုက်ခြင်းဟာခန္ဓာကိုယ်အားတွေစိတ်ကြည်လင်မှုတွေနဲ့ဝိညာဉ်ခွန်အားတွေကိုထိခိုက်ရုပ်ရွတ်စေပါတယ်အမားတစ်ခါကျူးလွန်ခြင်းဟာတခြားသောအရာများကိုကျူးလွန်စေနိုင်ုံသာမကပါဘူးအဆုံးမှာစုံစမ်းနောက်ဆက်ခြင်းကြောင့်ဓာရီအားလုံးပျောက်လင့်သွားတဲ့အထိဖျားသခင်နဲ့သူတို့ရဲ့အကြမ်းမှဆက်သွယ်မှုကိုပြတ်တောက်သွားခြင်းဖြစ်တဲ့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးကဏ္ဍမှကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင
်ကိုရောဒာမီအချင်း
ဲ့တင်တော်မူခြင်းအတွေ့ဖြင့
်ဘုရားရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936845နောက်ထပ်ဖုန်းတစ်လုံးနေနဲ့39688464689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကိုအားပေးနေတဲ့ဒေါက်တာရှင်များခင်ဗျာမျောလင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39253936845နဲ့39688464689ကိုဆက်သွယ်နိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတာမြန်မာအစီအစဉ်များကိုအတံတွင်တင်ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့သောတာရှင်အရောက်တိုင်းပေါ်မှာญาติခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။